ဒီမိုကရက်ပါတီကလွှတ်တော်မှတ်တွေပြည်နယ်အုပ်ချုပ်ရေးမှုတွေဗန္ဒာရေးလှူရှင်တွေကလာမယ့်နိုဝင်ဘာသမ္မတရွေးကောက်ပွဲမှာဒီမိုကရက်သမ္မတလောင်းဖြစ်တဲ့ဒုတိယသမ္မတကမ်မလာဟဲရစ်စ်ကိုတရင်လာနေမှာထောက်ခံလိုက်ကြပါရယ်ရီပဘလစ်ကန်ပါတီရဲ့သမ္မတလောင်းထရန့်ကိုယင်ဆိုင်ဖို့သမ္မတဘိုင်ဒန်ကလည်းသူမရှင်းပြိုင်တော့ကြောင်းကြီးညာချက်နဲ့ဇက်တိုက်ဆူသလိုကမ်မလာဟဲရစ်စ်ကိုထောက်ခံခဲ့ကြတာပါဒါပေမဲ့ဩဂတ်စ်လ19ရက်နေ့ကနေပြီးတော့21ရက်နေ့ထိကျင်းပမယ့်ဒီမိုကရက်တစ်ပါတီညီလာခံကနေပြီးတော့မစ္စတာကက်မစ္စစ်ကမ်မလာဟဲရစ်စ်ကိုပါတီရဲ့သမ္မတလောင်းဖြစ်တရားဝင်ရွေးချယ်ကြရအောင်မှာပါAP သတင်းဌာနကဒီ Democratic Party ညီလာခံကုစလေပေါင်း 1,800 ရဲ့သဘောထားကိုမေးမြန်းခဲ့ရမှာတော့ 1,000 ကျော်က Kamala Harris ကိုထောက်ခံကြပြီးတော့ 50 ကျော်ကတော့မဖြေလူသေးတဲ့အကြောင်းဒါမှမဟုတ်မဆုံးဖြတ်ရသေးတဲ့အကြောင်းပြောခဲ့ကြပါတယ်။မချာမီကပါတီသတ်မှတ်ချက်အရဆိုတော့သမ္မတလောင်းဖြစ်ဖို့ကုစလေပေါင်း 1,986 မဲလိုအပ်ပါတယ်။ Kamala Harris ဟာဒုတိယသမ္မတမဖြစ်မီ California ပြည်နယ်ထက်လွတ်တော်မှဖြစ်ခဲ့ပြီးတော့သူသာပါတီရဲ့တရားဝင်သမ္မတလောင်းဖြစ်လာခဲ့ရင်တော့အမေရိကန်ရဲ့နှစ်ပေါင်း248နှစ်သမိုင်းမှာပထမဆုံးလူမဲအမျိုးသမီးသမ္မတလောင်းဖြစ်သလိုပဲတောင်အားရှနယ်သမ္မတလောင်းလည်းဖြစ်လာမှာပါဘိုင်ဒန်ထက် Harris ကိုနိုင်ဖို့ပိုလွယ်ပါတယ်ဆိုပြီးတော့ Republican သမ္မတလောင်း Trump ကတော့ CNN သတင်းဌာနကိုပြောဆိုထားပါတယ်